မန္တလေးတိုင်းပသက်ကြီးမြို့နယ်အောင်တပြေကြီးဝါကချုပ်သားကိုထွန်မြင့်ဝင်တည်ဆုံခဲ့မှုနဲ့ပတ်သက်ပြီးအဖြစ်မှန်ပေါ်ပေါက်ဖို့ဌာနရင်းစုံစမ်းစစ်ဆေးဖွဲ့ဖွဲ့ပြီးဒီနေ့စတင်စစ်ဆေးနေပြီလို့အချင်းဦးစီးဌာနတာဝန်ရှိသူကRFA ကိုပြောပါတယ်။အောင်တပြေကြီးဟာဒီမှာအကောင့်ထဲပေါ်နေတဲ့ကြောင်မီးသွေးစွမ်းရင်တုံးပြီးလက်မြေဆက်ယုံကိုဖျက်သိမ်းမှုအတွက်မေလ၅ရက်နေ့ကရွ ဖွဲ့ကဖမ်းဆီးခဲ့ပြီးတဲ့နောက်၃ရက်အကြာဇွန်၅ရက်မှာတော့ကိုထွန်းမြင့်ဝင်းဟာမန်းလေးပဟိုအချင်းထောင်စေယုံမှာတည်ဆုံးခဲ့တယ်လို့သိရပါတယ်မန်းလေးပဟိုအချင်းထောင်တာဝန်ရှိသူတွေကကိုထွန်းမြင့်ဝင်းဟာအရက်ကြောင်ပြီးတည်ဆုံးရတာလို့ထုတ်ပြန်ထားပေမဲ့တည်ဆုံးသူရဲ့ရုပ်အလောင်းမှာပြင်ပဒဏ်ရာအများအပြားတွေ့ရှိခဲ့ရလို့ဒီအမှုကိုအဖြစ်မှန်ဖော်ထုတ်ပေးဖို့မိသားစုဝင်တွေကမန်းလေးမြို့ကမီဒီယာစင်တာမှာဒီနေ့မနက်ကသတင်းစာရှင်းလင်းပွဲလုပ်ပြီးသက်ဆိုင်ရာဌာနတာဝန်ရှိသူတွေကိုတောင်းဆိုလိုက်ပါတယ်။တည်ဆုံးသူရဲ့အကိုတော်ဆက်သူဆရာတော်ဦးဝီမလာကအခုလိုမိန့်ပါတယ်
။ထွန်းမြင့်ဝင်းပေါ်တော့ထွန်းမြင့်ဝင်းဆုံးတဲ့ကိစ္စနဲ့ပတ်သက်လို့သူတို့ဘက်ကနေပြီးတော့ဒီဟိုမားတွေကိုသူတို့ဘက်ကထုတ်ထားတာပါနော်။မားတွေကိုဒီကချားရင်းလာရဲ့ဆိုတဲ့ပုံစံမျိုးတွေနဲ့ထုတ်ပြီးပေးတာဆိုတာလေအဲ့ဒီအမှုမှန်ပေါ်ဖို့အမှန်တရားကိုပေါ်ဖို့ပေါ့နော်။ဒါဒီတည်မှုပေါ့နော်။ဒီတည်မှုအဓိကဟိုနှိမ့်ဆက်တက်ပြမှုပုံစံမျိုးကပေါ်နာလေ။ဒီကလည်းဒန်ဒက်စ်တွေကအကုန်လုံးပေါ်လို့အဲ့ဒါတို့ကအမှုမှန်ပေါ်လွင်ဖို့အမှန်တရားကိုပေါ်ဖို့အခင်းနဲ့တော့ဖော်ထုတ်တာဖြစ်ပါလား။ဒီတည်မှုကြီးကိုသူတို့အောင်ဆုံးဆုံးတာကိုဖုံးကွယ်ထားမယ်။ဖုံးကွယ်ထားမယ်လို့ထားလို့ဦးဇင်းတော်နေပြီးတော့ဟိုဌာနဆိုင်ရာအပီပီပေါ့နော်။အထက်ဒေါ်ဆန်းစုကြည်စီပေါ့နော်။အဲ့ဒါတမန်တော်ကြီးစီစီဦးဇင်းတော်အရောတင်သွားမယ်လို့ဦးဇင်းတော်ကတောက်ဆိုတာ
ဒီအမှုကိုအမှုမှန်ပေါ်ပေါက်ဖို့လိုက်လံကူညီဆောင်ရွက်ပေးနေတဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူကိုသိန်းအောင်မြင့်ကတေဆုံးသွားတဲ့ကိုထွန်းမြင့်ဝင်းရုပ်အလောင်းကိုရင်ခွဲရုံမပိုခင်တွားရောက်ကြည့်ရှုခဲ့ပြီးသူတွေ့မြင်ခဲ့ရတဲ့အခြေအနေကိုအခုလိုပြောပါတယ
်သိတာတော့၄ရက်နေမှသိတယ်၅ရက်နေကျွန်တော်တို့ရင်ခွဲရုံကိုရောက်သွားတဲ့အချိန်အချိန်မှာဟိုနားတွေပေါ့ကေဗနားတွေညာဘနားတွေမှာသူတွေအများကြီးဖွင့်နေကြတယ်ဒီရတယ်နှစ်ခုတွေမှာတန်ရာတွေတွေ့ရတယ်ပေါ့နော်မနေ့ကတည်းကသုံးတယ်ခါဒီနေ့ဒီကျွန်တော်တို့ဟိုပြန်ပြောရမယ်24နိုင်ကြော်ရတဲ့ချိန်ဒီနားတွေမှာတန်ရာတွေနဲ့တွေးတွေတော့ဒါကျွန်တော်ငွားတင်တွေ့ခဲ့ရတယ်ပေါ့
အကျဉ်းဦးစီးဌာနကမနေ့ကထုတ်ပြန်လိုက်တဲ့ထုတ်ပြန်ချက်မှာတော့အကျဉ်းထောင်စေယုံမှာတည်ဆုံးခဲ့တဲ့ကိုထွန်းမြင့်ဝင်းနဲ့ပတ်သက်ပြီးလူမှုကွန်ရက်မှာတည်ဆုံးသူရဲ့ရုပ်အလောင်းကပြင်ပတန်ရာတွေနဲ့တွေးတွေတွေ့ရှိရကြောင်းဖော်ပြထားတာကြောင့်တေမှုတေခင်အမှုဖွင့်လှစ်တာရင်ခွဲစစ်ဆေးတာတွေဆောင်ရွက်နေပြီးဌာနဆိုင်ရာစစ်ဆေးအဖွဲ့ဖွဲ့ပြီးစစ်ဆေးကအဖြစ်မှန်ပေါ်ပေါက်အောင်ဆောင်ရွက်သွားမယ်လို့ဖော်ပြထားပါတယ်အကျဉ်းဦးစီးဌာနရဲ့ဒုတိယညွန်ကြားရေးမှူးဦးမင်းထွန်းစိုးကအခုလိုပြောပါတယ်
ကျွန်တော်ဆက်ရတဲ့အရင်ကနေပတ်သက်လို့ဘသူဘာဖြစ်လဲခင်ဗျာလို့မသိသေးဘူးဌာနဆိုင်ရာစုံကုန်စစ်ဆေးနေတယ်ဒီနေ့စစ်တယ်ပေါ့နော
်အချုပ်သားကိုထွန်းမြင့်ဝင်းတေဆုံးတာနဲ့ပတ်သက်လို့မန်းလေးမြို့အောင်မြေသာဆန်မြို့နယ်အမှတ်2ရဲစခန်းမှာအမှုဖွင့်ထားပြီးတေဆုံးသူရဲ့ရုပ်အလောင်းကိုဇွန်6ရက်နေ့ကမန်းလေးစစ်ရုံကြီးမှာရင်ခွဲစစ်ဆေးခဲ့ပြီးတဲ့နောက်ဇွန်9ရက်နေ့မှာတော့အောင်တပြေကျေးရွာမှာပဲကုသွင်းတကြိုးခဲ့ပါတယ်ရှင်ကျွန်မသက်စုအောင်ပါ